Ukraine ရှိတောင်ပိုင်း Mariupol စစ်ကမ်းမြို့ကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းဆောင်တာတွေပြီးဆုံးသွားပြီဖြစ်ကြောင်း Ukraine ဒုတိယဝန်ကြီးချုပ် Ayana Vereshchak က Telegram လူမှုကွန်ရက်ကနေပြောကြားလိုက်ပါတယ်။ Mariupol သမ္မတဆက်ရုံဝန်ထမ်းမှာပိတ်နေနေတဲ့အမျိုးသမီးတွေကလေးငယ်တွေနဲ့တက်ကြီးရွယ်တွေအားလုံးကိုဘေးလွတ်ရာရွှေ့ပြောင်းခဲထုတ်နိုင်ခဲ့ပြီလို့ Kiev က VOA သတင်းတောက် Anna Chanikova ကပြောပါတယ်။ Soviet ခေတ်သမ္မတဆက်ရုံအဇော့စတောဝင်းဟာသတင်းဆက်ပတ်ကြားနေပြီဖြစ်တဲ့ယူကရိန်းကိုရုရှားဝင်ရောက်ထူးချော်မှုကိုရဲရဲချင်းရဲ့အခုခံတော်လှန်တဲ့ယူကရိန်းတပ်သားတွေရဲ့နောက်ဆုံးခြေကုပ်ယူတဲ့နေရာလည်းဖြစ်ပါတယ်။ဒီဆက်ရုံဝင်တဲ့တိတ်မီနေသူတွေကိုတာဝန်ယူကဲချုပ်ပေးနေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ ICRC တို့ကတော့ဒီဒေသကသူတို့ရဲ့ကျန်းမာရေးလုပ်ငန်းပြီးဆုံးပြီလို့အတည်မပြုသေးပါဘူး။တိုက်ပွဲမှာပါဝင်နေတဲ့အဖွဲ့အားလုံးကဘေးကင်းတဲ့လမ်းကြောင်းဖြစ်တဲ့သဘောတူထားတဲ့အဇော့စတာနဲ့မာရီယိုပိုတဝိုက်ကတခြားနေရာတွေမှာကုလသမဂ္ဂနဲ့အတူ ICRC အဖွဲ့သားတွေလုပ်ကိုင်နေကြဆဲဖြစ်ပြီးလုပ်ငန်းပြည်ရင်အသေးစိတ်ကိုတင်ပြပေးမယ်လို့ကုလသမဂ္ဂအိုချာယုံပြောခွင့်ရကပြောပါတယ်။ယူကရိန်းစစ်တပ်အကြီးအကဲကတော့အဇော့စတာမှာစနေနေ့ကရုရှားဘက်ကပြစ်ခတ်တိုက်ခိုက်ဖို့ကြိုးစားခဲ့တယ်လို့ပြောပါတယ်။ယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့ရုရှားတပ်တွေကယူကရိန်းနိုင်ငံတလောဆင်းရဲစီကံပေါင်း200လောက်ကိုတိုက်ခိုက်ခဲ့တာကိုသူတို့ကမှတ်တမ်းတင်ထားတယ်လို့ပြောပါတယ်။